video application company TikTok ပေါ်မှာတာမင်ပိတ်ပင်မှုတွေလုပ်ထားတဲ့ American အစိုးရကို TikTok company ကတရားစွဲသွားမယ်လို့ပြောပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံအကြားတင်းမာမှုတွေမြင့်တက်နေချိန်မှာ American သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလူမျိုးရေးအကြောင်းပြချက်နဲ့ American company တွေ45ရဲ့အတွင်း TikTok ရဲ့မိခင် company Biden's နဲ့စီးပွားရေးဆက်ဆံမှုတွေကိုရပ်ဆိုင်းရမယ်လို့ဩဂုလ6ရက်နေ့ကသမ္မတအမိန့်ထုတ်ပြန်ခဲ့တာပါ။အဲ့ဒီသမရအမိတ်ဟာအမေရိကန်နိုင်ငံတွင်က TikTok လုပ်ငန်းတွေကို American company တစ်ခုကိုမဖြစ်မနေရောင်းချဖို့ရည်တမှန်လိုက်တယ်လို့ဖြစ်ခဲ့တာပါ TikTok အနေနဲ့တစ်နှစ်ကြာ American အစိုးရနဲ့ထိတွေ့ဆက်ဆံနိုင်အောင်ဂျူပိုင်းခဲ့ပြီးမယ် American အစိုးရဘက်ကအလားတူပြင်ပြီးတော့တုံ့ပြန်မှုမရှိခဲ့ဘူးလို့လည်း company ကပြောပါတယ် TikTok ရဲ့မိခင်တရုတ် company Biden's ကတီးခြားထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တရားစွဲတာကို American ဒေသစံတော်ချုပ်တင်းနှာနေမှာစတင်မယ်လို့ပါရှိပါတယ်ဗီဒီယိုအပိုင်းလေးတွေနဲ့ကြည့်ရဖန်တီးနိုင်တဲ့ TikTok application ကို American နိုင်ငံမှာ download လုပ်ပြီးအသုံးပြုသူ185,000လောက်ရှိပြီးကမ္ဘာတဝန်းမှာတော့တန်1,000ကျော်ရှိပါတယ်။သမ္မတ Trump ကတော့ American အစိုးရဝန်ထမ်းတွေကိုထောက်လှမ်းဖို့တရှိုးလုပ်ဖို့နဲ့ American ပြည်သူတွေကိုအကြက်ကင်ချိန်ချဖို့တရုတ်အစိုးရက TikTok ကိုအသုံးပြုနိုင်တယ်လို့ဆွဆွဲပြောဆိုထားပါတယ်။ TikTok ကတော့ American တွေရဲ့အချက်အလက်တွေကိုဘယ်လုံးကမှတရုတ်အစိုးရကိုမပေးခဲ့ဘူးလို့ပြောခဲ့တယ်လို့တရုတ်အစိုးရကလည်းဒါဟာနိုင်ငံရေးပေရောကနဲ့ဆက်နွယ်နေတယ်လို့ပြောပါရဲ့ရှင်။